ဂျာမနီနိုင်ငံမှာစနေနေ့ကကစားတဲ့ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်မှာဘာစီလိုနာအသင်းကယူဗန်တက်စ်ကိုအနိုင်ယူပြီးတော့ဥရောပချန်ပီယံစ်လိဂ်ဖလားကိုရသွားခဲ့ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်ဘာစီလိုနာအသင်းဟာအခုနှစ်ဘောလုံးရာသီမှာဖလား၃လုံးရသွားခဲ့ပြီးတော့ဥရောပဖလားကိုလည်း၅ချိန်မြောက်ပိုဆွဲသွားတာဖြစ်ပါတယ်ဒီပွဲအခြေအနေအပြည့်စုံနဲ့သုံးသပ်ချက်ကိုနားဆင်ကြည့်အောင်ပါ2014-2015 ဥရောပချန်ပီယံစ်လိဂ်ဘောလုံးပွဲမှာတော့ဘာစီလိုနာအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီ။ဂျာမနီနိုင်ငံဘာလင်မြို့မှာစနေနေ့ကကစားခဲ့ကြတာမှာစပိန်ကနာမည်ကြီးဘာစီလိုနာကအီတလီကယူဗန်တက်စ်ကို3-2နဲ့အနိုင်ရသွားတာပါ။ဘာစီလိုနာအတွက်ဂိုးတွေကိုတော့ရာကီတစ်၊ဆွာရက်စ်နဲ့နေမာတို့ကသွင်းယူခဲ့ပြီးတော့ယူဗန်တက်စ်အတွက်ဂိုးကိုတော့မရာထာကသွင်းခဲ့တာပါ။ပွဲဆက်ဆက်ချင်းမှာယူဗန်တက်စ်ကဘာစီလိုနာဘက်ကိုချိန်ချောက်ခဲ့ပေမဲ့ပထမပိုင်း၃မိနစ်မှာဘာစီလိုနာကရာကီတစ်သွင်းခဲ့တာကြောင့်ဘာစီလိုနာဟာရှေ့ကဥဆောင်ခဲ့ပါတယ်ဒါကိုယူဗန်တက်စ်ကမော်ရာတာဒုတိယပိုင်း၁၀မိနစ်မှာပြန်သွင်းခဲ့လို့တကိုးစီသေးပါယူဗန်တက်စ်အသင်းဟာဘာစီလိုနာအသင်းကိုကြံ့ကြံ့ခံပြီးအနိုင်ကိုရဖို့ကြိုးစားခဲ့ပေမဲ့68မိနစ်မှာဘာစီလိုနာကမက်ဆီကန်သွင်းလို့ပြန်ထွက်လာတာကိုဆွာရက်စ်ကအနီးကပိတ်သွင်းခဲ့လို့ဒုတိယဂိုးရသွားခဲ့ပါတယ်
Still with Messi. Great save by Buffon. But Suarez followed up. Advantage again to Barca.
Juventus ဟာချေပါကိုရဖို့ကြိုးစားခဲ့ပေမဲ့ပွဲပြီးဖို့စက္ကမိုင်းလိုမှာဘာစီလိုနာအတွက်နောက်ဆုံးပွဲသိမ်းဂိုးကိုနေမားကကန်သွင်းခဲ့လို့နောက်ဆုံးမှာဘာစီလိုနာအသင်းဟာ3-2နဲ့အနိုင်ရပြီးတော့ဥရောပချန်ပီယံစ်လိဂ်ဖလားကို5ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်ဘာစီလိုနာအသင်းဟာစပိန်မပေးဖလားစပိန်ရှုံးထွက်ဖလားတွေကိုလည်းရထားပြီးတော့ဒီပွဲနိုင်လိုက်တာကြောင့်ဒီနေ့ဘောလုံးရာသီမှာ travel လို့ခေါ်တဲ့ဖလား3လုံးကိုဒုတိယအကြိမ်မြောက်ရသွားခဲ့ပါတယ်ဘာစီလိုနာနိုင်လိုက်တဲ့အတွက်အသင်းရဲ့အဓိကကစားသမားဖြစ်တဲ့ရှာဗီလေဘာစီလိုနာအသင်းအတွက်သူ့ရဲ့နောက်ဆုံးပွဲမှာအောင်ပွဲခံသွားခဲ့ပါတယ်ဒီပွဲနိုင်ရသွားတာနဲ့ပတ်သက်ပြီးတော့ဘာစီလိုနာအသင်းအတွက်ဒုတိယဂိုးသွင်းပေးခဲ့တဲ့ Luis Suarez ပြောတာကတော့
un rival, un adversario de un nivel top que nos ha generado
မယုံနိုင်တော့အောင်ပါပဲဗျာဒါကအိမ်မက်တွေတကယ်ဖြစ်လာတာဖြစ်ပြီးတော့ဘာနဲ့မှမတူပါဘူးဒီလိုပြိုင်ပွဲမျိုးကိုအနိုင်ရဖို့အတွက်အရန်ကိုဒုက္ခတွေခံပြီးခက်ခက်ခဲခဲပေးဆက်ခဲရလုပ်ခဲ့ရတာပါအဲ့ဒီလိုမဟုတ်ဘူးဆိုရင်တော့တန်ဖိုးရှိမှာမဟုတ်ပါဘူးဒီကနေ့အနိုင်ရဖို့ကျွန်တော်တို့အတော်လေးခက်ခက်ခဲခဲကစားခဲ့ရတာပ
ါဒီဘက်မှာ3ဂိုးသွင်းခံလိုက်ရတဲ့ Juventus အသင်းရဲ့ဝါရင်ဂိုးသမားကြီးဂျီဂျီဘူဖွန်ကတော့သူတို့နိုင်မယ်လို့ယုံကြည်ထားခဲ့ပေမဲ့ပိုကောင်းတဲ့အသင်းအနိုင်ရသွားတာပါလို့ပြောပါတယ
်အလို့ရှိမှကာစီဖာဂိုဒိုဖလူနာဦးနော်ဟဲ့အခုရှိမှကာဆိုအလို့ရစတော့စသီဘရာဗီနဲ့လောကနာပရီအိုကက်ရှင်
ဒီပွဲကိုအနိုင်ရဖို့အခရင်းလန်းရှိတယ်လို့ကျွန်တော်တို့အမှန်တကယ်ယုံကြည်ခဲ့တာပါဒါပေမဲ့ကျွန်တော်နိုင်အောင်မကန့်နိုင်ခဲ့ပါဘူးပိုကောင်းတဲ့အသင်းကအနိုင်ရသွားတာပါဘောလုံးမှာဒီလိုပိုကောင်းတဲ့အသင်းကအများအားအနိုင်မရတတ်ပေမဲ့ဒီကနေ့မှာတော့ပိုကောင်းတဲ့အသင်းအနိုင်ရသွားတာဖြစ်ပါတယ်
ဘူဖော်နာပြီးခဲ့တဲ့2003ခုနှစ်တုန်းကလည်း Juventus အသင်းနဲ့ဒူရောပါ Champions League Final ကိုတက်ခဲ့ပြီးတော့အဲ့တုန်းကတော့ AC Milan ကို Penalty နဲ့ရှုံးခဲ့တဲ့အတွက်ဒါဟာသူ့အတွက်ဒုတိယအကြိမ်ဥရောပဖလားနဲ့လွဲရတာလည်းဖြစ်ပါတယ်။ Barcelona အသင်းအနိုင်ရသွားတဲ့ပုံမှာ World Football Journal ရဲ့ Editor ချုပ်ကိုစော်မျိုးတန်သုံးသပ်တာကတော့
ပွဲတစ်ပွဲလုံးချိန်ပြီးသင်္ကန်းနဲ့ဘယ်လိုရှိရလဲ။ Barcelona ရပဲအထက်ထက်ပါပြီးရခဲ့ပါတယ်။အခုချင်းတော့တိုက်စစ်ပေါ့ဒီဒီနေ့2015ခုနှစ်မှာအရင်နာမည်ပြောနေတော့ဒီမှာဆွာရက်လက်ပြီးတော့ဒီပြည့်ပြည့်လုံးနဲ့ဖူပေါ်တိုက်ဖြစ်နေဒီဝင်တက်ကျန်တာကပွဲကျင်ကြည့်တော့မခံနိုင်တာကဒီထဲမှာဘတ်အဲဒီဝင်တက်အခုဒီပြည့်ရှင်းသွားရတာအကြီးကြီးအကြောင်းလို့ပြောအောင်လို့နော်ဒီဘာကီလိုနာရဲ့ဒီနိုင်ရမှုကတကယ်ကိုပြည့်တယ်နဲ့နိုင်ရပြီးတော့ဒါအကောင့်ဆောင်ရာကြီးနေမှာကလပ်တင်းကျင်းနေဒီမှာဒီလိုကောင်းတဲ့အပင်ရှိဘူးလို့တတ်မှတ်ရတယ်ဗျာနော
်ဒီပွဲရဲ့အဖြေကိုအဓိကပြောင်းလဲသွားစေခဲ့တဲ့သူဒီပွဲရဲ့အကောင်းဆုံးကစားသမားနဲ့ပတ်သက်ပြီးကိုစော်မျိုးစံကသူ့အမြင်ကိုအခုလိုပြောပါတယ
်အဲကျွန်တော်ကတော့ဒီလိုပြောရလို့ရတယ်အင်ဂျီစာပေါ့နော်အင်ဂျီစာကဒီကျင်းနေရနေပြီးတော့ဟိုထိတ်ချိတ်ပြီးတော့ဘလင်းချက်ပြီးရတယ်ကောင်းလို့အကြည့်လို့ဒီထဲမှာဘာကြည့်လို့လဲကြီးလို့နိုင်သွားတယ်လို့ကျွန်တော်အဲ့လိုမျိုးပြင်ရတာပါ။ဒါဆိုဒီအင်ဂျီစာဝဲကျွန်တော်ဒီထဲမှာကောင်းကောင်းပေါ်လို့မနေပြအစီအစဉ်ယူရတာ။ဒါကြောင့်လဲဆိုတော့ဘာကြည့်လို့လဲရသွားတဲ့ဂိုးကြီးမှာပြည့်ရပါမယ်တက်တက်ကြီးကတော်တော်လေးပါဝင်တယ်။ကျွန်တော်ယူရောဒီပြရကြည့်ရတယ်နော်။ဒါကျွန်တော်ကတော့ပြည့်ရယူရတာ
။ Juventus ကဒီပွဲရှုံးလိုက်တဲ့အတွက် Final 6ချိန်တက်တာမှာ1985နဲ့1996ခုနှစ်နှစ်ချိန်မဲ့ပိုဆွဲပြီး6ချိန်ဒုတိယဆုနဲ့ဂျင်နိုက်ခဲ့ရတာပါ။ဘာစီလိုနာအသင်းအတွက်တော့ဒါဟာ6နှစ်အတွင်းဥရောပဖလား3ချိန်ရတာဖြစ်ပြီးတော့1992 2006 2009 2011နဲ့2015ခုနှစ်တည်းမှာချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။